ထိုင်းမြန်မာနယ်စပ်ကနေမြန်မာနိုင်ငံသားအထောက်ထားမဲ့တွေသတင်းတစ်ပတ်ကျော်အတွင်းသုံးနောင်ကျော်ဖမ်းဆီးမိခဲ့ပြီးတဲ့နောက်ထိုင်းကျမ်းမာရေးဝန်ကြီးဌာနကနေတရားမဝင်လာသူတွေကိုဥပဒေတိုင်းဆောင်ရွက်တာအပြင်ကိုဗစ်ကာကွယ်ဆေးပါထုတ်ပေးပြီးမှနေရာပြန်ဖို့ဆက်လုပ်မယ်ဆိုပြီးပြောကြားခဲ့ပါတယ်ထိုင်းနိုင်ငံထဲမှာကိုဗစ်ကာရောဂါထိန်းချုပ်နိုင်ရေးအတွက်လှုပ်တာလို့ထိုင ုံးဝဒီအဲဖေဆက်တရားနေဝင်နေဟာအရင်ကဝင်နေဖြစ်နေတဲ့ပါဆက်သူတို့တွေကိုလည်းမတူဟိုပါဘောနော်တရားဝင်တရားမဝင်မတူတော့ဘူးသူတို့ဖမ်းမိရဆိုလို့ရှိရင်လည်းဟာတော့အဲကာဝေးသေးထိုးပြီးမှပဲသူတို့ပြန်လွတ်မယ်လို့အဲ့လိုတော့သူကပြောတယ်ဒါတကယ်တကယ်ကြည့်မယ်ဆိုလို့ရှိရင်လည်းဩဇာနေပြီးတော့ကျွန်တော်တို့ပါကုန်လဲဒီကိုဗစ်အာထိန်းချုပ်ရေးဒီဟိုကော်မတီရှိရမလားကျွန်တော်ထင်သူတို့တွေကအကြံပေးရတော့ဟိုဘယ်လိုဖော်မလဲကြားပြီလေဒီရာနဲ့ပတ်သက်ပြီးဟိုအလုပ်သမားတွေတရားဝင်ထိုးပေးမထိုးပေးဘူးဆိုလို့ရှင်ဒီဟာကပြန်ပြီးတပတ်လည်လာမှာဟိုဒါကြောင့်မလို့အဲ့လိုထိုးပေးဖို့ဆိုပြီးတော့
မြန်မာဘက်ကနေအလုပ်ကန်ရှာဖွေဖို့အတွက်ထိုင်းနိုင်ငံထဲမှာတရားမဝင်ဝင်လာနေသူတွေပုံများလာနေရမှာနိုဝင်ဘာလ17ရက်နေ့မှာပဲကချနာပူရီစိုင်ရွနယ်ဇက်ကနနက်တော်အတွင်းမှာမြန်မာနိုင်ငံသားတရားကျော်ထက်မှန်ဖမ်းဆီးခံရတယ်ဆိုပြီးဦးမင်းဦးကပြောပါတယ
်ဒီနေ့ဖြစ်တာကတော့အဲ့ဒီကျွန်တော်တို့ကချနာပူရီဘက်ကိုလေထွန်းလာနိုင်အဲ့ဒီမှာထပ်ပြီးတော့တရားနဲ့တရားဟုတ်တယ်မင်္ဂလာ43ရက်ကြာ450သူတို့ရလာတော့နေရာနဲ့မကောအဲ့လိုပကိုးလို့မော်လမြိုင်တို့အစားကြီးအဲ့ဒီကနေလာကြတာဝိဘာတွေကတော့2000ကျွဲလို့ပြောတယ်ဗျ။ဒါရုပ်ကနည်းနည်းတော့တခုမှမမိရပါဘူးနော်
။ထိုင်းနိုင်ငံထဲမှာရှိနေတဲ့နိုင်ငံသားတို့တမ4သိန်းကျော်လောက်ကိုကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးခဲ့ပြီလို့ထိုင်းအစိုးရကတရားဝင်ထုတ်ပြန်ထားပါတယ်။ဒါပေမဲ့ရှေ့ပြောင်းလို့သားအနည်းဆုံး 1.3 သန်းလောက်ကာကွယ်ဆေးထိုးနှံဖို့ကြံနေသေးတယ်လို့လည်းပြောထားပါတယ်။နောက်ပိုင်းကျရင်ဖမ်းမိတဲ့အထောက်ထားမဲ့တွေကိုပါကာကွယ်ဆေးထိုးနှံပြီးမှနေရက်ပြန်ပို့မယ်ဆိုတာကြောင့်ဖမ်းဆီးခံရသူတွေအတွက်တော့အစိုးရကအကောင့်တစ်ခုအဖြစ်ဦးမင်းဦးကယူဆပါတယ်။
အစိုးရရဲ့အကောင့်လို့ပြောလို့ရတယ်လေဟုတ်တယ်မလားဖမ်းမိသွားတဲ့အခါကျတော့ဒီဟိုဟာဖြစ်တာပေါ့နော်တော့ဆိုတော့ကိုသူတို့ရဲ့ရင်းနှီးလာတဲ့ငွေကြေးအချိန်အာနှမ်းကြီးအကုန်လုံးဆုံးတာလေဒါမဲ့ဒီကိုကာဝစီလေးထိုးပြန်ရတယ်ဆိုလို့ရှိရင်လည်းနည်းနည်းတော့တော်သွားသေးတာပေါ့
ထိုင်းနိုင်ငံထဲမှာရွှေပြောင်းအလုပ်သမား3000တဲ့မနည်းရှိနေတာပါ2021ခုနှစ်နှစ်ဆကစပြီး10လအတွင်းနေဆက်တွေကနေဝင်လာတဲ့အထောက်ထားမဲ့ရွှေပြောင်းလူသမားတွေဖမ်းမိတာ3000ကျော်ကျော်လောက်ရှိပြီးဒီထဲမှာမြန်မာကအများစုပါဝင်ပါတယ်အခုလထဲမှာ10ရက်အတွင်းဖမ်းပြီးတဲ့မြန်မာနိုင်ငံသား3000ကျော်ရှိနေတာကြောင့်ထိုင်းအနာပိုင်တွေကထိုင်းအနာပိုင်တွေကထိုင်းမြန်မာနယ်စပ်တွေမှာလူကြုံရေးကိုတိုးမြှင့်ဆောင်ရွက်နေကြပါတယ်ရှင်